21ရာစုပင်လုံကြီးလာခံကိုတတိယအကြိမ်မြောက်အဖြစ်နေပြီးတော့မှလာမယ့်ဇွန်လ17ရက်နေ့ကနေ9ရက်ကြာကျင်းပဖို့စီစဉ်ထားပါတယ်။အဲ့ဒီညီလာခံကိုအပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးညီလာခံတက်ရောက်နိုင်အောင်ဖိတ်ကြားဖို့ပြင်ဆင်နေပါတယ်။ NCA လက်မှတ်မထိုးရသေးတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ဝါပီသွေးစည်းညီညွတ်ရေးအဖွဲ့ UWSA မိုင်းလာနဲ့ SSPP SSC အဖွဲ့တို့ကိုဖိတ်ကြားမယ်လို့အစိုးရကကြေညာထားပါတယ်။ကျန်တဲ့အဖွဲ့တွေနဲ့ပတ်သက်တာကတော့အစိုးရနဲ့တပ်မတော်တို့ဆက်လက်ဆွေးနွေးရအောင်မယ်လို့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစောထေးကပြောထားပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လာနိုင်ဒီကဘယ်လောက်ထိအရေးပါတယ်လဲဆိုတာကိုမွန်ပြည်သက်ပါတီခေါင်းဆောင်တူဦးဖြစ်တဲ့နိုင်ဟန်သာကအခုလိုပြောပါတယ်
။တို့တနိုင်ငံလုံးအချမ်းဖို့ဆိုတဲ့အနေအမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ဖို့လိုတယ်ဗျ။တကယ်လို့အားလုံးမပါရင်ဒါကျွန်တော်တို့ကြိုးပမ်းနေတဲ့တနိုင်ငံလုံးငြိမ်းချမ်းရေးဆိုတာဘလို့မှမဖြစ်နိုင်ဘူး။ကျွန်တော်တို့ကတနိုင်ငံလုံးအေးချမ်းဖို့ကိုဥတည်ထားတာဖြစ်တော့သူတို့ကဖိတ်ဖို့တည်တယ်လို့အဲ့ဒါလို့တော့ရှင်းကြုံးမလဲပြောချင်တယ်။အဲဒါတော့ကျူပါမယ်ဒါတော့မပြောနိုင်သေးဘူးဗျာနော်။ကြည့်ရတာတော့ဟိုအစ်စ်စ်ကျူပါရမယ်လေဗျာ
။တတိယကြိမ်ညီလာခံကျင်းပဖို့အတွက်လွန်ခဲ့တဲ့ဖေဖော်ဝါရီလလောက်ကတည်းကကျင်းပဖို့စီစဉ်ထားခဲ့ပြီးမဲ့လဲ NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့နေမြေတွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်ခဲ့တဲ့အခြေအနေတွေနဲ့နောက်ထပ်တိုက်ပွဲတွေထပ်မံဖြစ်ပွားလာတာတွေကြောင့်ရက်ရွှေ့ဆိုင်ခဲ့ရတာဖြစ်ပါတယ်။ဝါပီသွေးစည်းညီညွတ်ရေးအဖွဲ့ကဦးဆောင်တဲ့ FPNCC လို့ခေါ်တဲ့အဖွဲ့ထဲမှာ MMDA ကိုကန့်အဖွဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ SSPP SSA ရှမ်းပြည်တပ်မတော် AA ရခိုင်တပ်မတော် PSLF TNLA တောင်ပလောင်အဖွဲ့နဲ့မိုင်းလောင်အဖွဲ့တို့ကလည်းသူတို့ကို FPNCC အဖွဲ့အနေနဲ့အစိုးရကဖိတ်ကြားဖို့ပြီးခဲ့တဲ့ဒုတိယအကြိမ်မြောက်ညီလာခံမကျင်းပခင်ကတည်းကတောင်းဆိုထားတာပါ။ဒါကြောင့်ဒုတိယအကြိမ်ညီလာခံမှာလည်းအားလုံးပါဝင်လာနိုင်ရေးမူမအောင်မြင်ခဲ့ပါဘူး။ဒီတစ်ကြိမ်အစည်းအဝေးအတွက်ဘယ်လိုဆုံးဖြတ်ထားလဲဆိုတာကို PSLF TNL ကပြန်ကြားရေးတာဝန်ခံဘုံမူမိုင်းအိုက်ကျော်ကအခုလိုပြောပါတယ
်။ကျွန်တော်ဟိုတစ်ခေါက်လည်းကျွန်တော်ထုတ်ပြန်တဲ့အစည်းအဝေး FNC အစည်းအဝေးပြီးတော့တရုတ်ရဲ့ဂျာဝင်ပြည်အညီနိုင်ပြီးမှုပုံစံနဲ့ဒီ FNC ဖော်ဝန်အားလုံးကိုဆိုရင်းညီဖိတ်ကြားလို့ရှိရင်တော့တည့်ရောက်ဖို့ကျွန်တော်ဆုံးဖြတ်ထားတယ်။အခုလက်ရှိလည်းကျွန်တော်ပြောင်းလဲမှုရှိသေးတယ်အတိုင်းပဲဆက်လက်ရပ်တည်ထားတယ်။ဒီကလည်းတော်ရီအန်ဒူရီအပေါ်ကျွန်ုပ်တက်မှာညီနိုင်မှုလည်းဘာမှမရှိသေးဘူးပေါ့နော်အာဆိုခေါ်ပြတဲ့ဒါကျွန်ုပ်လက်ရှိကျွန်ုပ်ရဲ့ရည်တိချက်ကအဲ့လိုမျိုးရှိထားတယ်ဒီအရောပဲဘယ်လိုဆက်လုပ်ဖို့ရောမပြတယ်ဘူးနော်ဘယ်လိုဖြစ်လာကျွန်ုပ်ရဲ့ရည်တိချက်ကဒီလိုရှိတယ်ရမှာဘယ်လိုမျိုးဖြစ်လာမယ်ဆိုတော့အဲ့ဒါကျွန်တော်ကျွန်တော်စောင့်ကြည့်ရအောင်ပေါ့အာဒီပထမအာဒူရီအကျင်းနဲ့ပါမတဲ့ထူးထူးခြားခြားမရှိလာဘူးပေါ့နော်ဒီတစ်ချိန်လည်းအဲ့လိုမျိုးပဲအာအရင်တစ်ခေါက်လိုပဲတိတ်ပြီးထူးထူးခြားခြားမပြောင်းလဲလာမှာမရှိဘူးလို့အဲ့လိုမျိုး
လက်ရှိမှာ FPNCC တဲက AA TNLA နဲ့ MMDA အဖွဲ့တွေကိုတော့ဖိတ်ကြားဖို့အစိုးရနဲ့တပ်မတော်တို့နောက်ထပ်ညှိနှိုင်းမှဖြစ်မယ်ဆိုတဲ့အတွက်ဘယ်လိုထပ်ဖြစ်လာမလဲဆိုတာမသိနိုင်သေးပါဘူး။အဲ့ဒီအခြေအနေနဲ့ပတ်သက်ပြီး UPDJC အတွင်းရမှုအဖွဲ့ဝင်တဦးဖြစ်တဲ့ APSDF အဖွဲ့ကဦးမျိုးဝင်းကအခုလိုပြောပါတယ်
ကိုရော်ဒီတွင်းမှုဖွဲ့စည်းဝေးမှာတော့ဒီလက်မှတ်မထိုးသေးတဲ့ဖွဲ့စည်းတွေအားလုံးပါဝင်ဖို့အတွက်ဖိတ်ခေါ်သွားဖို့တော့ဆွေးနွေးဖြစ်တာပေါ့နော်။အေးအဲ့ဒါဒီပါဝင်ဖို့အတွက်ဖိတ်ခေါ်တာအပြင်နိုင်ငံရေးဆွေးနွေးမှုတွေမှာလည်းလက်မှတ်မထိုးသေးတဲ့ဖွဲ့စည်းပါဝင်လာဖို့အတွက်တော့ EU ဖဲတော့ကန့်လန့်ထားတာတော့ရှိတာပေါ့နော်။စုစုထားတာတော့ရှိတာပေါ့။အဲ့တော့တချို့ပြည် EU ဖဲနေနဲ့ပြောမှဆိုရင်တော့ဒီနိုင်ငံရေးဖြစ်စင်းမှာတော့နိုင်ငံရေးဆွေးနွေးပွဲမှာဒီနိုင်ငံမထိုးသေးတဲ့ဖွဲ့စည်းအားလုံးပါဝင်ရေးတော့လိုလားတယ်။ခုလိုမျိုးဒီအစိုးရဖဲနဲ့ကြိုးပမ်းနေတဲ့ဆွေးနွေးနေထားလေတဲ့တိတ်ကြီးလက်ခံနေတယ်ဒီမှာဒီပါဝင်လာနိုင်အောင်လည်းကြိုးပမ်းစေချင်ပါတယ်လို့ဟုတ်ဒီအကဗန်နဲ့ပေါ်လူပါရမတိသူမပါရောက်ဆိုဟာနဲ့ပြည့်စည်ခြင်းဟုတ်လူပါဝင်တဲ့ပေါ့မထတဲ့ဒီအင်အားစုအလုပ်ပေါင်းကိုသူတို့အပါတယ်လို့နော်။ဒီကတော့ဒီနိုင်ငံပြည်သနာနိုင်ငံရင်းနှီးနဲ့ဖြစ်ရှာနေရမှာတော့အလုပ်ပေါင်းဝင်ဖို့အတွက်တော့ပြည်ပေါ်ပေါင်းဝင်နေတဲ့အလုပ်ပေါင်းဖို့အတွက်လိုအပ်တာပေါ့နော်။ဒါပေမဲ့လည်းပဲခက်ခဲတဲ့စီကွန်ပူတီစီနီယာတွေဆိုတာလည်းတစ်ဖက်မှလည်းခံထားပါတယ်။ဟောတန်နေသမျှတော့ဒီညချိုင်းလူမနေဒီညချိုင်းဖက်မှပြည်ညချိုင်းဖြစ်စေထောက်ကူပြုတဲ့ဒီပူဝါဒစုပြည့်ချက်ရရှိလာအောင်တော့ကြိုးပမ်းနေပါတယ်လို့နော်
။နိုင်ငံရေးလေးလာသူတဦးဖြစ်တဲ့ဦးတန်းစိုးနိုင်ကတော့တတိယကြိမ်ညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လာနိုင်မလားဆိုတာကိုသူ့အနေနဲ့အခုလိုသုံးသပ်ထားပါဗျာ
FPNCC အဖွဲ့တစ်ခုလုံးအနေနဲ့သူတို့ကဖိတ်ကြားဖို့သဘောထားမရှိပါဘူးဖွဲ့ချင်းပဲဖိတ်ပါလိမ့်မယ်နောက်တစ်ခုက FPNCC ဖွဲ့ကိုသူတို့ကအတိမတ်မပြုတဲ့အတွက်နိုင်ငံရေးရာဆွေးနွေးမှုကို FPNCC အဖွဲ့အနေနဲ့လည်းလုံးမမဟုတ်ပါဘူးသူတို့ကအရင်တစ်ခေါက်ကလိုပဲပေါ့ဗျာဖွင့်မွေးတဲ့ညစာစာပွဲစာပြညဆိုတဲ့အနေထားမျိုးလောက်ပဲရှိဖို့ကြည့်မဲ့ပုံစံပါပဲအဲ့ဒါအတွက်နိုင်ငံရေးရာဆွေးနွေးဖို့ပြင်ဆင်မှုပါညာဆိုတာမကြားပါဘူးအဲ့ဒါအပြင်အရင်တော့ NCA လက်မှတ်ထိုးထားတဲ့ပုံကူတွေအချင်းချင်းကိုကျွန်တော်တို့ကညှိနှိုင်းလို့မရတဲ့ကိစ္စတွေကြောင့်အခုကကျွန်တော်တို့တော်တော်လေးကို ဒီတခါဆွေးနွေးမဲ့ဆွေးနွေးပွဲဟာတော်လေးကိုအားရစရာနေပါတဲ့အနေအထားကိုတွေ့ပါတယ်။ဘွားဖွဲကလာမယ်လို့ပြောပြီးသားပါပေးပြောပြီးသားပါအဲ့ PNCC တခွဲလို့နေနေတော့ပြောဘူးပေါ့။ဒေဂျာရာက AA ရဲ့ DNL ရဲ့ MND ရဲ့ဒီဘွဲတွေသုံးဘွဲတော့ပေးမပေးဘူးဒေဂျာဦးပေါ့။ဒါပေမဲ့နောက်ဆုံးတော့ပွဲလို့လို့ကောင်းအောင်ပွဲစီအောင်တော့ကျွန်တော်တို့ကူညီမဲ့လူရှိပါတယ်။တေယုတန်တမန်ကြီးမစ္စတာဆွန်ကောရှန်ကနောက်ဆုံးကြရင်လေးရင်စင်းလုံးငါးပြီးခေါ်လာပါလိမ့်မယ်။တေယုကခေါ်လာရင်လည်းဘယ်သူမှမကန့်ကွက်ရဲပါဘူး။ဒီလိုပဲဖြစ်မှာပါ
။ NCA မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကညီလာခံကိုလေးလာသူအထူးပိတ်ကြားသူအဖြစ်တက်ရောက်ခွင့်သာရှိပြီးဆွေးနွေးခွင့်တော့မရှိပါဘူး။၂၁ရာစုပင်လုံညီလာခံအစည်းအဝေးတွေကိုတနှစ်ကိုနှစ်ကြိမ်ကျင်းပဖို့သဘောတူထားပြီးပထမကြိမ်အစည်းအဝေးကို2016ခုနှစ်စက်တင်ဘာလနဲ့ဒုတိယကြိမ်အစည်းအဝေးကို2019ခုနှစ်မေလအတွင်းမှာကျင်းပခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။